မြောက်ကိုရကသူ့ရဲ့ New PN နဲ့ Season 2အတွက်လိုအပ်တဲ့ပစ္စည်းနဲ့ဤပညာတွေကိုဂျာမီမှာရှိတဲ့သူ့တန်ရုံးကနေတဆင့်ရအောင်ယူနေတာတွေ့ရတယ်လို့ဂျာမီကျွန်းထောက်လိုက်အဖွဲ့တစ်ခုရဲ့အကြီးအကဲကထုတ်ပေါ်ပြောကြားလိုက်ပါတယ်။ဒီတန်ရုံးကနေတဆင့်အတော်များများဝယ်ယူနေတာကိုသူ့အဖွဲ့သတိထားမိခဲ့ကြောင်းဖွဲ့စည်းပုံအခြေခံဥပဒေကာကွယ်ရေးဆိုင်ရာပြည်ထောင်စုချုပ် BFB ရဲ့အကြီးအကဲ Hans Josh Mason ကပြောပါတယ်။အခုလိုလုံးနေတာဟာဒုံးကျည်အစီအစဉ်အတွက်ဖြစ်တယ်လို့နျူကလ িয়ার အစီအစဉ်အတွက်ပါဒစိတစ်ပိုင်းပါနိုင်တယ်လို့သူတို့ဖွဲ့ကမြင်ကြောင်းဂျာမီရုပ်ပန်ဆိုင် AID ရဲ့တနင်္လာနေ့မှာထုတ်လွှင့်တဲ့မေးမြန်းခန်းမှာမေဆန်ကပြောတာပါဒီမေးမြန်းခန်းလေးကတချို့ကိုကောက်နှုတ်ပြီးစနေနေ့မှာထုတ်ပြန်ခဲ့ပါတယ်ဘလို့နည်းပညာမျိုးဆိုတာကိုအတိအကျမသိရပါဘူးနဲ့ဒါဟာအရက်ဖက်နဲ့စစ်ဖက်မှာတုံးနိုင်တာမျိုးလို့လည်းပြောပါတယ်အခုလိုမျိုးနည်းပညာတွေကိုရယူနေတဲ့နေတာကိုBFP အဖွဲ့ကနေ2016-19မှာလည်းခြေရခံမိခဲ့တယ်လို့ AID ရုပ်သံဆိုင်ကပြောပါတယ်2014မှာမြောက်ကိုရတန်တမန်တို့ကဓာတ်ရုပ်လက်နဲ့ထုတ်လွှင့်မှာတုံးတဲ့ဆက်ပစ္စည်းရယူဖို့အတွက်စ조사ခဲ့တယ်လို့ပြောပါတယ်တောက်ကြန်နေမှာပဲကုလသမဂ္ဂလက်အောက်ခံတိကျဆန့်ကျင်လေ့လာတဲ့အဖွဲ့ကနေဝယ်အစီရင်ခံစားတဆောင်အပြင်ကိုပေါက်ထွက်လာပြီးအဲ့ဒီထဲမှာမြောက်ကိုရဟာကုလသမဂ္ဂအရေးယူချက်မှတ်ထားတဲ့ဆုံးဖြတ်ချက်ကိုဖောက်ဖျက်ပြီးတားမြစ်ထားတဲ့ကုန်စည်လက်နဲ့စတာတွေကိုရောင်းချမှုကနေ2018ခုနှစ်တန်ဒေါ်လာ300လောက်ရခဲ့တယ်လို့ထုတ်ပြန်ပါတယ်ဒါအပြင်မြောက်ကိုရဟာမြန်မာရှေ့ရနိုင်ငံတွေနဲ့ပယ်ထင်းတဲ့ဒုံးကျည်အစီအစဉ်နဲ့ပတ်သက်ပြီးဆက်လက်ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်လို့လည်းပြောပါတယ်။ကုလဆိုင်ရာမြန်မာတာမကြီးဦးဟောက်တို့ဆန်းကတော့မြန်မာစုအနေနဲ့လက်နက်ကိစ္စအပအဝင်ဘယ်လိုအကြောင်းအရာမျိုးနဲ့မှမြောက်ကိုရအစိုးရနဲ့ဆက်ဆံမရှိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝလိုက်နာကြောင်းပြောဆိုခဲ့တာပါ။